အီရန်နိုင်ငံမွန်ဆူမြို့အနောက်ဘက်ခြမ်းကို ISIS သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အမေရိကန်ထောက်ပံ့ပေးထားတဲ့အီရတ်အစိုးရတပ်တွေကဒီကနေ့မှစစ်စင်ရေးတခုစတင်လိုက်ပါတယ်။အဲ့ဒီမြို့ဟာလမ်းတွေကျဉ်းပန်းသလိုလူကြီးထူထပ်ပြီးတက်ကြီးရွယ်အိုတွေလည်းရှိတာကြောင့်စစ်စင်ရမှာအခက်ကြုံရနိုင်ပြီးအချိန်ကြာမဲ့သဘောလည်းရှိတယ်လို့ခန့်မှန်းနေပါတယ်။စစ်စင်ရေးစတင်လိုက်ပြီဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေကြေညာလိုက်ပါတယ်။အကြမ်းဖက်သမားတွေအောက်ကနေဖိနှိပ်ခံရတဲ့မိုးဆူပြည်သူတွေလွတ်မြောက်ရေးအတွက်အစိုးရတပ်တွေတွားရောက်နေပြီဖြစ်ကြောင်းသူကပြောပါတယ်။ဒီစစ်စင်မှုအတွင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့ဒေသခံတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့ဝန်ကြီးချုပ်အယ်ဘာဒီကတိုက်တွန်းထားပါတယ်။စစ်သွေးကြွစခန်းတွေကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ကဂျက်တိုက်လီယင်နဲ့ပစ်ခတ်နေသလိုစစ်စင်ရေးရဲတပ်ဖွဲ့တွေကလည်းအမြောက်နဲ့ပစ်ခတ်နေတာကြောင့် ISD တင်ထားတဲ့မိုးဆူမြို့အနောက်တောင်ဘက်ခြမ်းကကောင်းကင်မှာမိโกလုံးကြီးတွေနဲ့ပြည့်နေပါတယ်မြို့ရဲ့အနောက်တောင်ဘက်နားမှာအခြေချလာတဲ့စစ်စခန်းတွေကတန်ကြက်ကကားရီရောလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတွေကပါမြို့ရဲ့မြောက်ပိုင်းကိုဝင်ဖို့အသင့်ဖြစ်နေပါတယ်လောလောဆယ်မှာတော့မွန်ဆူမြို့အနောက်တောင်ဘက် ISD တင်ထားတဲ့လေးစိတ်နားကရွာတွေကိုအရင်ဆုံးစီးနင်းနိုင်ရေးဖြစ်တယ်လို့စစ်စင်ရေးနဲ့ပတ်သက်ပြီးရဲအရာရှိတဦးက AP သတင်းဌာနကိုပြောပါတယ်မွန်ဆူမြို့ကတိုက်ပွဲတွေကြောင့်မြို့ကနှစ်သိန်းခွဲကနေ၄သိန်းခွဲအထိထွက်ပြေးနိုင်ွယ်ရှိပြီးသူတို့ကိုအကူအညီပေးရေးတိုးမြင့်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂလူသားချင်းစာနာရေးအဖွဲ့တွေကပြောပါတယ်မွန်ဆူမြို့အနောက်ဘက်ခြမ်းမှာဒေသခံ9သိန်းခွဲလောက်ပိတ်မိနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်